မြန်မာနိုင်ငံရခိုင်မြောက်ပိုင်းအစိုးရတပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေကြတာ6လအထိအချိန်ကြာလာပေမဲ့အခုချိန်ထိကိုလူမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားတဲ့လူရဲမျိုးတွေစနစ်တကျဆောင်ရွက်နေတာတွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ကုလသမဂ္ဂလူအခွင့်ရေးအကြီးအကဲကပြောပါတယ်။မကြာခင်ရပိုင်းတွင်းကပဲထွက်ပြေးလာတဲ့ဒုက္ခတွေကိုတွေ့ဆုံခဲ့ပြီးတဲ့နောက်အခုအချိန်နေတိုင်းဆိုရင်ဒုက္ခတွေနေရပြောင်းရေးမဖြစ်နိုင်သေးဘူးလို့လည်းသူကမှတ်ချက်ပြုခဲ့ပါတယ်။အပြည့်အစုံကိုကိုသားညုံကပြောပြမှာပါရှင်။
ဒီခံရပိုင်းမှာဖြစ်နေတဲ့အခြေအနေဟာ6လကြာပါပြီဆိုပေမဲ့အရင်လိုပဲဒီ ethnic cleansing ဆိုတဲ့လူမျိုးနယ်စုလိုက်ရှင်းလင်းဖယ်ရှားမှုတွေကရှိနေတော့မယ်ဆိုပြီးတော့လူခွင်ဆိုင်ရာကုလသမဂ္ဂလက်ထောက်အကူအညီချုပ် Andrew Gilmore ကပြောဆိုလိုက်တာပါ။အရင်နှစ်တုန်းကလိုသွေးတံတရေရဲ့ရှင်းလင်းဖယ်ရှားမှုလိုနီလာမဟုတ်တော့ဘဲနဲ့ပို့ပြီးညင်သာတဲ့နီလာမျိုးကိုတုံးပြီးတော့ Ranger Muslim တွေငတ်မောခေါင်းပါပြီးနေထိုင်လို့မရအောင်လုပ်လာတယ်လို့လည်းကုလသမဂ္ဂအကြီးအကဲကဆွဆဲခဲ့ပါတယ်။လူခွင်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အကူအညီချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်ရှိနေတာဖြစ်ပြီးတော့အဲဒီမှာဒုက္ခသည်တွေကိုတွေ့ဆုံစကားပြောခဲ့ပါတယ
် Today I had a
certain မြန်မာနေဇက်ကိုဖြတ်ပြီးရောက်လာတဲ့လူတွေနဲ့စကားပြောဖြစ်ပါတယ်သူတို့ပြန်ပြောတာတွေကိုနားထောင်ရင်တကယ်ကိုနာကျင်ခံစားရပါတယ်သူတို့ခံစားနေရတဲ့စူးစူးဝါအခြေအနေမျိုးတွေဟာတကယ်ကိုစဉ်ဆက်မပြတ်ဖြစ်နေတာပ
ါပြီးခဲ့တဲ့နှစ်ဩဂတ်လမှာအစိုးရလူမျိုးစခန်းတွေကိုအာဆာလက်နက်ကိုင်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရကတံပြန်စစ်ဆင်ရေးတွေပြုလုပ်ခဲ့ရမှာဒေသခံရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရောက်ရှိလာတယ်လို့ကုလသမဂ္ဂကစီးပွားစုထားပါတယ်။ဆစ်စင်ရည်တွေရပ်သွားပြီဆိုပေမဲ့လည်းအခုနောက်ပိုင်းမကြာမီရပ်ပိုင်းတွေအထိကိုဒုက္ခတွေဟာနေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးနေကြရုံပဲလို့လည်းဆိုပါတယ်။ဒါဟာအသက်နှစ်ကလင်းစင်းဆိုတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုမြောက်တယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကတုံ့ပြန်ပြောပါတယ်။အဖြစ်အပျက်ကိုတုံ့ပြန်တဲ့နေရာမှာအခြားအခြေအနေတွေဒုက္ခတွေစခန်းမှာမြင်ရကြားတဲ့အခြေအနေဟာအဓိကဖြစ်တယ်လို့သူကဆိုလိုပါတယ်
။ Nobody wants to reward the ethnic cleansers.on the Myanmar side.
ဒီရာတွေကိုကြည့်ရင်တပ်ပြနေရာတွေတင်မကတော့ပါဘူး။နေမိုင်းဆိုင်ရာအဓမ္မအကျင့်မှုတွေကျူးလွန်နေုံနဲ့မဟုတ်တော့ပါဘူး။လူတွေကိုချင်းချောက်မောင်းထုတ်နေုံနဲ့မဟုတ်တော့ပါဘူး။ဒီလူတွေရဲ့အနာဂတ်နေထိုင်မှုဘဝတွေကိုဖျက်ဆီးပစ်ဖို့စနစ်တကျကိုကြိုးပမ်းဆောင်ရွက်နေတဲ့ပုံဖြစ်နေပါပြီ
။မြန်မာဆွေကတော့ဒုက္ခတွေပြန်လည်လက်ခံရေးအတွက်ပြင်ဆင်ဆောင်မှုတွေလုပ်နေပြီးတော့ဒီညမှာကုလသမဂ္ဂအေဂျင်စီချို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုပါရယူဖို့အတွက်ဖိတ်ခေါ်ထားပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Andrew Gilmore ကတော့အခုလိုအခြေအနေမျိုးမှာဒုက္ခသည်တွေအနေနဲ့ဂုံတိတ်ခါရှိရှိလုံလုံခြုံခြုံနေရပြန်ရေးဆိုတာမဖြစ်နိုင်သေးဘူးလို့သူကမြင်ပါတယ်
။ I do not buy for one moment the narrative that some of those who were responsible
ဒီနေ့ဆက်စားရေးမှာတာဝန်ရှိတဲ့သူတွေရဲ့ပြောစကားတွေကိုနည်းနည်းမှမယုံပါဘူး။ကိုဖြစ်ချင်တာကိုဘာသာဟောကိန်းထုတ်နေတယ်လို့ပါပဲ။ဒီလူတွေကိုအခုလိုမောင်းထုတ်ပြီးစိုးစိုးဝါဖြစ်အောင်လုပ်မယ်သူတို့ရဲ့ညှို့နှင်းချက်တွေအားလုံးဖြည့်ဆည်းခံရမယ်ဆိုရင်တည်ကြပါရဲသူတို့ဟာအစွန်းရောက်သွားကြမှာပါ
။ရခိုင်မြောက်ပိုင်းမှာမြန်မာစစ်ရဲပြီးခဲ့တဲ့နှစ်စစ်စင်ရေးတွင် Ranger 6900ထက်မနည်းတပ်ဖြတ်ခံရတယ်လို့မြေကြောင်းနဲ့ဆောင်းများဖွဲ့ကထမ်းမှန်းထားပါရဲ။ Ranger ကြေးရွာတော်များများမိရှုဖြည့်ဆည်းခံရပြီးတော့ကြေးရွာ55ရွာထက်မနည်းလုံးဝကိုဖြည့်ဆည်းခြင်းခံရတယ်လို့လည်းလူခွင့်ဖွဲ့တွေကဂျူးတပ်ပုံတွေကိုကူကားပြီးတော့ဖော်ပြခဲ့ကြပါရဲ။မြန်မာဆွေရရောမြန်မာစစ်တပ်ကပါဒါရီဟာမမှန်ကန်တဲ့ဆွဆွဲချက်တွေပဲဖြစ်ပြီးတော့မြန်မာနိုင်ငံနဲ့မြန်မာဆွေရကိုပုံရိပ်ပြောင်းလို့လှုပ်ကြံပြောဆိုမှုတွေဖြစ်တယ်လို့မြင်ပါတယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းဒေသကိုသတင်းတောက်တွေလွတ်လွတ်လပ်လပ်တွားရောက်နိုင်ခြင်းမရှိသေးသလိုကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေလည်းထိရောက်မပေးနိုင်သေးပါဘူး။မြန်မာဆွေရကတော့ဒီ ICRC နဲ့ပေါင်းပြီးတော့ချက်ချင်းညီလှုပ်ရှားမှုအတွင်းနဲ့အကူအညီတွေဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။မကြာမီပြိုင်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မြင်းပေါ်မှာဒုက္ခသည်အချို့နေထိုင်တာနဲ့ပတ်သက်လို့နယ်စပ်မှာတင်းမာမှုအနေနဲ့ဖြစ်ခဲ့ပါတယ်။ဒါပေမဲ့အခုလိုအဲဒီဒုက္ခသည်တော်များများဘင်္ဂလားဒေ့ရှ်နယ်မြေတွေကိုဝင်ရောက်တွားခဲ့တယ်လို့မြန်မာဘက်ကလူညိုကြီးပြန်လျှော့ခဲ့တာမလို့တင်းမာမှုအတန်ငယ်တော့လျော့သွားပါတယ်။လူခွင်ဆိုင်ရာကုလသမဂ္ဂအကင်းမှုချုပ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခုလိုမျိုး၄ရက်ကြာလာရောက်တဲ့ခီးစဉ်အချိန်မှာပဲမြန်မာနဲ့ရင်းကြဒုက္ခသည်တွေရေးကိစ္စဟာဆွစ်ဇာလန်မှာကျင်းပနေတဲ့လူခွင်ကောင်စီနှစ်ပတ်လည်အစည်းအဝေးကြီးရဲ့လေးပီးပြောစရာအကြောင်းတစ်ခုလည်းဖြစ်နေပါတယ်ခင်ဗျ။